ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်မှကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်တီးခေါင်းဆောင်တွေရဲ့တိုင်းရင်းသားညီလာခံဒုတိယနေ့မှာတော့တက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့တနိုင်ငံလုံးဆိုင်ရာအပြည့်ခန့်ရက်စဲရေးနဲ့ငင်းချမ်းရေးဆိုင်ရာအကြံပြုချက်စရန်တွေကိုအဓိကတင်သွင်းကြတယ်လို့သိရပါတယ်တိုင်းဒေသနဲ့ကင်တို့ရဲ့ထိပ်သီးညီလာခံဆွေးနွေးမှုတွေကနေငင်းချမ်းရေးရလတ်တွေထွက်ပေါ်လာမယ်လို့လည်းယုံကြည်မျှော်လင့်ထားကြပါတယ်အခုလိုငင်းချမ်းရေးအတွက်တိုင်းဒေသညီလာခံကျင်းပနေခြင်းနဲ့တပြိုင်နက်တည်းတိုင်းရင်းဒေသတချို့မှာတိုက်ပွဲတွေကတော့အဆက်ပြီးဖြစ်နေသေးပါအခြေအနေအသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါ2015ခုနှစ်မေလ1ရက်နေ့မနက်ပိုင်းကစတင်ခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာ6ရက်ကြာကျင်းပမယ့်တိုင်းရင်းသားထိပ်သီးခေါင်းဆောင်တွေရဲ့မျက်နှာစုံကြည့်တိုင်းရင်းသားညီလာခံဒုတိယမြောက်နေ့မေလ2ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရဲ့တနိုင်ငံလုံးအပြည့်ရရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအကြံပြုစာတမ်းတွေကိုအသီးသီးတင်သွင်းခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဆွေးနွေးခဲ့ကြတဲ့အခြေအနေနဲ့ကိုကံလက်နက်ကိုင်တပ်ဖွဲ့ဘက်ကတင်သွင်းအကြံပြုခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။မနေ့ကနဲ့ဒီနေ့တော့အဓိကဒီအဖွဲ့တိုင်းရဲ့အကြံပြုချက်စာတမ်းတွေကိုပဲအမြင်ပေါ့နော်အဲ့လိုတင်ကြပါတယ်ခုအခြေအနေနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ပါကျွန်တော်မှတ်မိတော့အားလုံးဒီတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဖို့ရဲပြီးတော့ငင်းချမ်းရေးအတွက်ရဲအဲ့လိုအဓိကအားတွေထားပြီးတော့ဆွေးနွေးဟောပေါ့အကြံပြုကြတာပေါ့ဗျာ
တိုင်းရင်းသားထိပ်သီးညီလာခံကနေငင်းချမ်းရေးအကျိုးရလဒ်တွေပေါ်ထွန်းလာနိုင်မယ်လို့လည်းတိုင်းရင်းသားကောင်းဆောင်တွေဘက်ကယုံကြည်မျှော်လင့်ကြပါတယ်လို့ကိုကန့်တက်ကပြောပါတယ
်အားလုံးမျက်နှာစုံညီဆိုတော့မျှော်လင့်ထားပါတယ်ကျွန်တော် channel လမ်းစာတစ်ခုတော့ရမှာပါဒီနီလာခန်းနေပြီးတော့မှဒီ news press တခုလုံးမယ်လို့ပို့ရှိမှာတဲ့အဲကြိုင်ပြီးမှာပါအဓိကတော့ဒီကျွန်တော်ဒေတာနဲ့ဖြစ်နေတဲ့ဖြစ်စဉ်လေးရယ်အခြေအနေရယ်ပြီးတော့ငင်းချမ်းဖို့တကောဒီကျွန်တော်ရဲ့ငကူကလေးကဆွဲခိုင်းထားတဲ့ဟိုပါပဲတနင်္ဂနွေလုံးအနေနဲ့တိုင်းရင်းသားညီကိုဖွဲ့စည်းတွေလိုလားတဲ့အချက်လေးတွေပေါ့နော်အားလုံးသူကြီးကသိရပါတယ်အဲ့ဒါတွေဘလို့လက်သွဲပြီးတော့ပြုလုပ်ကြရင်ကောင်းမလဲဆိုတာလေးပါအဲ့ဒါလေးပါလာတော့ကျွန်တော်မှတ်မိပါတယ်။တော်တော်များများကတော့အဲ့ဒီပြီးပခါတွေကိုတော့ရက်တန်တင်နေလို့တော့အားလုံးဟိုလိုအကြံပြုထားတာတွေ့ရပါတယ
်။အခုလက်ရှိဝါပြည်ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံမှာမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA ကိုကန့်တက်ကစစ်ဦးစီးချုပ်ဒုတိယစစ်ဦးစီးချုပ်နဲ့ပြောခွင့်ရဦးထွန်းမြတ်လင်းတို့တက်ရောက်နေကြခြင်းပါပဲ။ကိုကန့်ဒေသဘက်မှာတော့မြန်မာအစိုးရတပ်နဲ့ကိုကန့်တက်တို့ကြားတိုက်ပွဲတွေဟာဆက်ဖြစ်ပွားနေပြီးစစ်ရေးကတင်းမာနေပါတယ်လို့ကိုကန့်တက်ဘက်ကပြောပါတယ်။
ကျွန်တော်ဦးစီးချုပ်တက်ပါတယ်ပြီးတော့သူတွေကဦးစီးချုပ်တက်ပါတယ်ကျွန်တော်တက်ပါတယ်တို့တက်နဲ့ကြီးနေတော့နေတိုင်းလို့လို့ဖြစ်နေပါတယ်ဒီနေ့နည်းနည်းလေးတခုထူးဆန်းလာတာကတော့ကျွန်တော်ကြားသိတော့တော့တို့ဒီကြီးတက်လဲကျွန်တော်တို့ဒီရှေ့တန်းဖက်သခန်းဖက်နဲ့ဆန်းဆန်းဖက်ကိုကတ်လာတာတွေ့ရပါတယ်ပြီးတော့တန်းချက်ကကားလဲမတင်ကားပြောတာတင်းကား၅စီးလဲအဲ့မှာစိုင်ထားတယ်ပြောပါတယ်အဲ့လိုကြားရပါတယ်
မေလတရနေ့ကနေစတင်ပြီးတော့6ရက်ကြာကျင်းပမယ်ဝါပြည်ပန်ဆန်းမြို့ရဲ့တိုင်းရင်းသားထိပ်သီးညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကခေါင်းဆောင်63ဦးတက်ရောက်နေတာဖြစ်ပါတယ်။ရခိုင်တပ်မတော် AA ကချင်လွတ်မြောက်ရေးအဖွဲ့ကရင်အမျိုးသားအစည်းအရုံးရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီမိုင်းလာတပ်ဖွဲ့မွန်ပြည်သစ်ပါတီကရင်နီအမျိုးသားတိုးတက်ရေးပါတီပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ပလောင်လွတ်မြောက်ရေးတပ်ဦးကိုကန့်တပ်ဖွဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီစတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကစစ်ဦးစီးချုပ်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဥက္ကဋ္ဌဒုဥက္ကဋ္ဌအထွေထွေအတွင်းရေးမှုစတဲ့ထိပ်သီးခေါင်းဆောင်တွေကိုယ်တိုင်တက်ရောက်ပြီးတော့တနိုင်ငံလုံးအပြည့်ရရေးနဲ့ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်ရှင်